ကိုမိုးသူအောင်ခင်ဗျဒီကနေ့ဒေါအောင်ဆန်းစုကြည်ကလက်ဘရောင်းတောင်ဂျင်းနီစီမံကိန်းဒေသမှာကြေးရွာတချို့ကိုသွားပြီးတော့ဒေသခံတွေနဲ့လည်းတွေ့တယ်လို့သိရပါတယ်အဲ့ဒီမြင်ရတဲ့မြင်ကွင်းကိုကျွန်တော်တို့ပြောပြပါအောင
်ဟုတ်ကဲ့ပါခင်ဗျဒီနေ့ဒေါအောင်ဆန်းစုကြည်သွားတာကဘရောင်းဒေသမှာရှိတဲ့ရဲကြီးဆရာတော်ဖျားကြီးတက်ရှိထင်ရှားရှိတဲ့အကာလကတရင်တုံးတုံးကတဲ့ဒီပဲကျောင်းရယ်တင်ရယ်ပါခင်ဗျအဲ့ဒီလိုသွားပြီးလေ့လာပါတယ်ဘာကြီးပြောလဲဆိုတော့ဒီကျောင်းရယ်တင်ရယ်ကတင်ရယ်ကစီမံကိန်း area အတွင်းမှာရှိတဲ့အတွက်ကျောင်းရယ်တင်ရယ်ကိုပေါ့လေလုပ်ချက်များကိုရှေ့ပြောင်းဖို့အတွက်လုပ်တင်တယ်လို့သူကအမှတ်ချက်ပြပါတယ်ခင်ဗျပြီးတော့ဆယ်ရဲရွာတစ်ကိုသွားပါတယ်ခင်ဗျဆယ်ရဲရွာတစ်ဆိုတာကဒီလက်ရှိဘောဆယ်ရဲရွာဟောင်းလည်းရှိတယ်ဆယ်ရဲရွာတစ်မှာကဆယ်ရဲရွာဟောင်းကကျောင်းရယ်လူတွေနေကြတယ်အဲ့ဒီမှာစီဝါရေးဥပိုင်နဲ့ဝမ်ပေါင်ကုမ္ပဏီကဆောက်ထားတဲ့အိမ်တွေရှိတယ်အဲ့ဒီအိမ်တွေမှာနေကြတဲ့လူတွေကိုသွားတွေ့တယ်အဲ့ဒီလူတွေနဲ့ဒီနေ့စကားပြောတဲ့အခါမှာလွန်ခဲ့တဲ့အဆိုးအဝါးစစ်ကပြီးခဲ့တယ်လေရောချင်းကြီးအစားဟိုပေါ့လေလက်ရှိကာလာပေါင်းစင်းနဲ့ပြေးမယ်ဆိုတော့အချက်လက်တွေကိုဒီဘက်ဆယ်ရဲရွာတိကဒီသူတွေကိုပြောတယ်ပြီးတော့အင်ဂျွေရအေးတွေးညံချင်းတာကိုပြန်လဲပြင်ဆင်ဖို့အတွက်ရွာရည်တောင်းဆိုတာကိုဒေါ်စုကကုမ္ပဏီကိုကြောပြီးတော့လုပ်ပေးမယ်လို့ပြောပါတယ်ခင်ဗျဒီဆယ်ရဲရွာတိကနေပေါ့တုံရွာတပိတ်စကန်းကိုသွားတယ်ခင်ဗျတုံရွာတပိတ်စကန်းမှာဦးဆောင်နေတဲ့ဒီရောရွာကဆရာတော်ဟန်ပါနှစ်ပါးကိုပေါ့လေစုံလန်းစစ်ရေးကော်မရှင်ရဲ့သုံးပြတ်တဲ့အစီအစဉ်ကစားကိုရှောက်ထားကျင်ပြတယ်အပြန်နဲ့ဆွေးနွေးပြီးတော့ဒီဆရာတော်တွေကတော့ရေးဥမ္မောင်းကုမ္ပဏီနဲ့စီးပွားရေးဥပိုင်ရဲ့ဒီစပောင်းကင်းနီစီမံကိန်းကိုဖယ်ရှားဖို့လာပြောတယ်ဘာဖြစ်သွားလဲဆိုတော့ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံတဲ့လူတွေနဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ကော်မရှင်ရဲ့စုမထက်ကိုစတင်တဲ့လူတွေကြောင့်မှအနေငယ်အခြေကျုံးဖြစ်ပွားခဲ့တယ်ဒေါ်အောင်ဆန်းစုကြည်တုံရွာနဲ့ထောက်ခံတဲ့အချိန်မှာပေါ့လေဟုတ်ကဲ့ပါခင်ဗ
ျလက်ဘရောင်းတောင်ကင်းနီစီမံကိန်းအစီရင်ခံစားပါအချက်တွေနဲ့ပတ်သက်ပြီးတော့အကြံပြင်းဒေတာတွင်းမှာကြေးဝါဒီမှာဘယ်လိုဖြစ်နေတာကိုတွေ့ရပါလဲခင်ဗျ
တုံရွာနဲ့ဆယ်ရွာဟောင်းမှာနေထိုင်တဲ့လူတွေအများစုကတော့လက်ဘရောင်းကော်မရှင်စုံလန်းစစ်ဆေးကော်မရှင်ရဲ့စုမိတ်ချက်ကိုလုံးဝသဘောမတူဘူးဖြန့်ကျင်တယ်ဘိုးဘားပိုင်တွေကိုပြန်ပေးရမယ်ဆိုတဲ့ဟာကိုတော့အဲ့ဒီရွာနဲ့ရွာသူတွေကအပြင်းခံပါလေတော်စုကိုညှစ်တော့ပါလေခင်ဗျဆယ်ရွာစစ်တို့ဟောင်းတတာရွာတို့မှာတော့ဒေါန်စုကြီးကလက်ရှိအဖြစ်အပျက်ကြီးကိုရှင်းထားတဲ့ဟာကိုပေါ့ရွာသားတွေကသဘောတူကြပါလေခင်ဗျ
အစီရင်ခံစားပါအချက်တွေနဲ့ပတ်သက်ပြီးတော့လက်တွေ့အကောင့်တွေဖော်ဖို့ဒီတောင်းရှိတဲ့သူတွေကိုကွင်းစင်းမယ်လို့လည်းကြားသိရတာရှိပါတယ်ခင်ဗျပြောပြပါဦ
း။ဒါကြောင့်ဒေသကြီးလက်ချက်ဖွဲ့ကအရာရှိတဦးရဲ့အဆိုအရဆိုရင်မနက်ဖြန်မှာဒေါန်ဆန်းစုကြည်တို့လည်းပြောင်းကျင်းညီမိုင်းကိစ္စစုံလန်းစစ်ဆေးကော်မရှင်ရဲ့ဖုံးမဲ့ချက်ကိုအကောင့်တွေဖော်မဲ့အဖွဲ့ပေါ့လေ။တမန်ရုံးဝင်ကြီးဦးလာထွန်းရဲ့ဒီကဲဝင်ကြီးဦးဆောင်တဲ့အဖွဲ့ကခုနကဦးပါအဖွဲ့ကမနက်ဖြန်ဆိုရင်ဒီဘက်မုံရနုကိုတောက်ရှိလာပြီးတော့လက်ပြောင်းကျင်းညီမိုင်းကိစ္စနဲ့ပတ်သက်ပြီးတော့သူကသက်ခံတဲ့ဒေသတွေကိုတွားရောက်ရှိလို့ရင်းကြားရပါတယ်ခင်ဗျ
။ဟုတ်ကဲ့တခြားကောဒီထူးထူးခြားခြားဘာတွေများတွေ့ရှိရတာရှိပါသေးလဲခင်ဗျ။
သူကတော့ဒီနေ့မှာတော့ဂျော်ဒန်စုကြည်ရဲ့ရင်ကန်းကိုလည်းပေါ့လေဒီဘက်စကိုင်းတိုင်းပြည်ရဲ့တက်ဖွဲ့ကရဲအယောက်90ခန်းအကြီးပဲပေါ့လေလိုင်းလိုင်းဆောက်ရှောက်ပြရကြွေးရပါလေခင်ဗျ
ဟုတ်ကဲ့ခင်ဗျကိုမိုးသူအောင်ရေးကျေးဇူးများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျ